Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2014ခုနှစ်ဇူလိုင်လ28ရက်တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ5ဒိုမီတာ16 19နဲ့25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုမတ်တန်ကြီးထိုက်တဲ့အတူကြီးညာပေးမှာပါအစ္စရင်းနဲ့ဟမ်မတ်တွေကြားလူသားချင်းစာနာမှုအတွက်တတ်မှတ်ချက်တစ်စုံတရာမထားဘဲအပြစ်ခံအများဆုံးရက်စဲချဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေကြီးညာချက်ထုတ်ပြန်လိုက်ပါတယ်အမေရိကန်ပြည်ထောင်စုဟာကိုရီးယားကျွန်းဆွယ်ဒေသမှာတင်းမာမှုတွေတွန်းအောင်လုပ်နေတယ်လို့ဆွဆဲပြီးအမေရိကန်နိုင်ငံကိုနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မှုတွေလုပ်မယ်လို့မြောက်ကိုရီးယားကချိန်ချောက်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်
ကောင်းပါပြီရှင်တရုတ်မြန်မာနယ်ဆက်လိုက်စားမှာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ညီလာခံမှာတော့ကုလသမဂ္ဂကိုယ်စားလှယ် VJ Nambiya တက်ရောက်နေပါတယ
် Prosecutor says I have followed closely the developments with respect to the peace process in Myanmar and my special
တရင်စီစဉ်ပြီးမှအပြည့်အစုံနားဆင်ရမှာပါရှင်တခါရွေးကောက်ပွဲတွေမှာလိုက်နာကျင့်သုံးရမယ့်ဤဥပဒေနဲ့ညွှန်ကြားချက်တွေကိုမကြမီရပ်ပိုင်းတွေအတွင်းမှာထုတ်ပြန်တော့မယ့်အကြောင်းလဲတင်ပြဖို့ရှိပါတယ်တခါနိုင်ငံပေါင်း30ကျော်မှာ TB အဆုတ်ရောဂါအမြင့်ပြတ်ဖယ်ရှားရေးအစီအစဉ်ရေးဆွဲနေတဲ့အကြောင်းလဲကြားဖို့ရှိပါသေးတယ်ရှင်အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့မတ်တင်ကီထိုက်တို့ကပြောပြပါအောင်ရှင
်အစ္စရေးနဲ့ဟမတ်စ်တွေကြားလူသားချင်းစာနာမှုတွေသတ်မှတ်ချက်တစ်စုံတရာမထားဘဲအများဆုံးအပြစ်ခံရက်စဲချဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တနင်္လာနေ့အစောပိုင်းမှာထုတ်ပြန်လိုက်တဲ့အခုဆုံးဖြတ်ချက်ဟာနှစ်ဖက်စလုံးအသေးချာလိုက်နာပြီးတာရှိခမ်းမဲ့ပြစ်ခတ်ရစေးဖြစ်လာဖို့အတွက်လှုပ်ဆောင်တဲ့ခြေလှမ်းတရားလို့ဆိုပါတယ်။ဒါအပြင်ဂါဇာကမ်းမြောင်ဒေသခံတွေအတွက်လူသားချင်းစာနာမှုအကူတွေအထောက်ကူတွေအများကြီးလိုအပ်နေတယ်လို့လည်းဖော်ပြထားပါတယ်။ဂါဇာဒေသမှာပြစ်ခတ်ရရေးသဘောတူညီချက်တွေအများပြားချမှတ်ခဲ့ပေမဲ့တခုမှမတီးခဲ့ပဲတိုက်ခိုက်မှုအချိန်မြင့်မားလာတာသတင်း၃ပတ်လောက်ရှိလာချိန်မှာအခုလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ပါလက်စတိုင်းတာမတ်ကြီးရီယတ်မန်ဆော့ကတော့ဒီကြေညာချက်ကနေတာရှိအဖြစ်ခတ်ရက်စင်းလာမယ်လို့မျှော်လင့်ထားကြောင်းပြောခဲ့ပေမဲ့အစ္စရေးရဲ့ရန်လုံမှုကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေပြင်းပြင်းထန်ထန်အရေးမယူဘူးလို့ဝေဖန်လိုက်ပါတယ်။ဂါဇာကမ်းမြောင်ဒေသကပါလက်စတိုင်းတွေအတွက်အကာအကွယ်ပေးဖို့လုံခြုံရေးကောင်စီကလှုံ့ဆော်ပေးမယ်လို့မျှော်လင့်ထားကြောင်းနဲ့လက်ရှိအနေအထားမတည်ငြိမ်တဲ့အပြင်အချိန်မရွေးအရင်လိုပြန်ပြီးဖြစ်သွားနိုင်တယ်လို့လည်းပြောပါတယ်။ကုလသမဂ္ဂအစ္စရေးသံမကြီးရွန်ပရိုဆာကတော့ဟာမတ်စ်တွေဟာအစ္စရေးဘက်ကိုရော့ကက်အစင်းပေါင်း 2,500 လောက်ပစ်ခတ်ခဲ့တာမို့အစ္စရေးကနေလက်တုံပြန်ပြီးတိုက်ခိုက်ခဲ့ရတာလို့ဆိုပါတယ်။ဒီလိုတိုက်ခိုက်မှုတွေမဖြစ်အောင်အစ္စရေးဘက်ကတတ်နိုင်သလောက်ရှောင်ရှားပေမဲ့ဟာမတ်စ်တွေဘက်ကပစ်ခတ်မှုတွေရပ်ဆိုင်းဖို့ညှင်းဆုံနေတယ်လို့ပြောပါတယ်။အခုထုတ်ပြန်လိုက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကြေညာချက်မှာလည်းဟမတ်စ်တွေနဲ့ပတ်သက်ပြီးအတိအကျဖော်ပြတာမတွေ့ရကြောင်းနဲ့အစ္စရေးဘက်ကကိုခုခံကာကွယ်ခွင့်ရှိတယ်လို့ဆိုပါတယ်။
ယူကရိန်းနိုင်ငံရှေ့ပိုင်းမှာမလေးရှားခီးတဲ့တွင်လေရင်ကိုပြစ်ချခဲ့တာဟာဆိုရင်စစ်ရာဇဝတ်မှုမြောက်နိုင်တယ်ဆိုပြီးကုလလူခွင့်ရေးကော်မရှင်နာမြင့်ကြီးကပြောဆိုလိုက်ပါတယ်။ခီးတဲ့တွင်လေရင်ကိုပြစ်ချခဲ့တာဟာစစ်ရာဇဝတ်မှုမြောက်နိုင်တဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်တယ်လို့ကုလလူခွင့်ရေးကော်မရှင်နာမြင့်ကြီးမစ်နာဗီပီလီကတနင်္လာနေ့ကြေညာချက်မှာထည့်သွင်းပြောဆိုခဲ့တာပါ။လေရင်ပြစ်ချမှုနဲ့ပတ်သက်ပြီးထိရောက်ပြီးလွတ်လပ်ပြီးတော့ဒီဖက်လိုက်မှုမရှိတဲ့စစ်စစ်ဆက်ဆက်စုံစမ်းစစ်ဆေးမှုတွေအများဆုံးလှုပ်သွားဖို့ကိုလည်းမစ်ပီလီကတောင်းဆိုပါရတယ်။စစ်ရာဇဝတ်မှုအပါအဝင်ယူကရိန်းပြည်ပခါအတွင်းနိုင်ငံတကာဥပဒေတွေကိုစိုးစိုးဝါဝါချိုးဖောက်ကြသူဘယ်သူကိုမဆိုတရားဥပဒေကြောင့်အရာစီရင်နိုင်အောင်အသေးအချာလှုပ်ဆောင်မှာဖြစ်တယ်လို့လည်းသူမကထပ်လောင်းပြောပါရတယ်။တရားတော်အတွင်းလေရင်ပြစ်ချခဲ့တဲ့နေရာကိုတွားရောက်စစ်ဆေးနိုင်ဖို့အတွက်နယ်သာလန်နဲ့ဩစတြေးလျနိုင်ငံတွေကစုံစမ်းစစ်ဆေးသူတွေထပ်မံကြိုးစားနေပါတယ်။ဒေသရင်းတိုက်ခိုက်မှုတွေကြောင့်တနင်္ဂနွေနေ့တုန်းကစုံစမ်းစစ်ဆေးမှုတွေလုံးလို့မရဘဲဖြစ်ခဲ့တာကြောင့်ဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့အနေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်နိုင်အောင်ဒီကနေ့တနင်္လာနေ့မှာနောက်တစ်ကြိမ်ထပ်ပြီးကြိုးပမ်းသွားမယ်လို့ဩစတြေးလျရဲတပ်ဖွဲ့ဒုတိယကော်မရှင်နာမြင့်ကြီးအန်ဒရူးကိုဘင်ကပြောပါတယ်။တချိန်တည်းမှာပဲယူကရိန်းနယ်စပ်တစ်လျှောက်ရုရှားတပ်ဖွဲ့တွေကရော့ကက်ဒုံးကြီးတွေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေရဲ့တက်သေးလို့ဆိုပြီးဂျူရုကနေဖမ်းယူရရှိထားတဲ့ပုံရိပ်တွေကိုအမေရိကန်နိုင်ငံသားရေးဌာနကမနေ့တနင်္ဂနွေနေ့တုန်းကထုတ်ဖော်ပြသခဲ့ပါတယ်ရှင်
Yukos Russia Yenan Community မူလအစုရှယ်ယာဝင်ဟောင်းတွေကိုနှစ်နာချီဖြစ်တဲ့ကုမ္ပဏီကဒေါ်လာဘီလီယံ50ပေးဆက်ဖို့အတွက် Netherlands နိုင်ငံမှာရှိတဲ့နိုင်ငံတကာခုံတမာရီရုံးကနေအမိန့်ချမှတ်လိုက်ပါတယ်။ကုမ္ပဏီပိုင်ပစ္စည်းတွေကိုအစုရှယ်ယာဝင်တွေသဘောမှာပါပဲလွှဲပြောင်းထိန်းချုပ်မှုတွေလုပ်ခဲ့တာအတွက်နှစ်နာချီဖြစ်တဲ့ဒေါ်လာဘီလီယံ100ကျော်ရဖို့အစုရှယ်ယာဝင်ဟောင်းတွေကစူးစမ်းနေကြတာဖြစ်ပါတယ်။ Yukos ရဲ့ကုမ္ပဏီခွဲဟောင်းတစ်ခုဖြစ်တဲ့ Minetep အဖွဲ့ကနှစ်နာမှုအတွက် The Hague ကခုံတမာရီတရားရုံးမှာရှောက်ထားခဲ့တာပါဒီကုမ္ပဏီကအခု GML ကုမ္ပဏီဖြစ်နေပြောင်းနေလိုက်ပြီးရုရှားကအချမ်းသာဆုံးစင်းဝင်တဦးထဲမှာပါတယ်မီခဲလ်ခေါ်ဒော့ဖစကီရဲ့ Yukos ကုမ္ပဏီကိုတရားဆွဲဆိုနေတာဖြစ်ပါတယ်နိုင်တယ်လန်တရားရုံးကတော့အခုမှဟာနိုင်ငံရေးလုပ်ကွက်တွေပါနေတယ်လို့ဆိုပါတယ်မစ္စတာခေါ်ဒော့ဖစကီဟာအခုခါမှာနိုင်ငံရေးပြိုင်ဘက်ဖြစ်လာမဲ့လက္ခဏာပြလာတာမို့ Yukos ကုမ္ပဏီဒေဝါလီခံရအောင်ရုရှားတရားရုံးတွေကသူတို့အာဏာပိုင်တွေဘက်ကနေမဲ့လိုက်တယ်လို့လည်းပြောပါတယ်သမရဗလာဒီမီယာပူတင်လက်ထက်2003ခုနှစ်တုန်းကလည်းခေါ်ဒော့ဖစကီပိုင်းနဲ့ Yukos ကုမ္ပဏီအတွက်အခွန်အခရီးအဆမတန်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။ဒါ့အပြင်မစ္စတာခေါ်ဒော့ဖစကီကိုထောင်ဆင်းနှစ်ချပစ်ခဲ့ပြီးသူထောင်နေနေတဲ့ဆယ်နှစ်တာကာလအတွင်းမှာ Yukos ကုမ္ပဏီကအခွန်မဆောင်နိုင်တဲ့အတွက်ပစ္စည်းတွေကိုသိမ်းယူခဲ့တာပါ။အခုနိုင်တယ်လန်နိုင်ငံသား200လောက်ပါဝင်လူပေါင်း298ယောက်တည်ဆုံခဲ့ရတဲ့မလေးလင်းအပြစ်ချခံရမှုနဲ့ပတ်သက်ပြီးရုရှားနဲ့နိုင်တယ်လန်နှစ်နိုင်ငံဆက်ဆံရေးတင်းမာချိန်မှာအခုလိုဆယ်နှစ်နီးပါးကြာမြင့်နေပြီဖြစ်တဲ့အမှုကိုတရားရုံးကကြားနာပြီးအမိန့်ချမှတ်လိုက်တာပ
ါဝါရှင်တန်ဒီစီမြို့တော်မှာပစ္စတိုတနတ်မျိုးစားတို့လိုဟန်ကန်တနတ်အတူတွေကိုလူလူကြားမှာတည်ယူသွားလာခွင့်တားမြစ်ထားတဲ့အမိန့်ကိုပြည်ထောင်စုတရားသူကြီးတို့ကပယ်ဖျက်လိုက်တဲ့အမိန့်အတိုင်းတည်မြဲစေဖို့လှုံ့ဆော်နေတဲ့အကြောင်းဝါရှင်တန်ဒီစီမြို့တော်ရဲ့ရှေ့နေချုပ်ကပြောပါရယ်ဒီစီရင်တုံးကိုအယူခံဝင်မဝင်ဆိုတာကိုတော့ဆုံးဖြတ်နေကြဆဲပါလို့ဒီစီမြို့တော်ရဲ့တာဝန်ရှိသူတွေကပြောပါရယ်အမေရိကန်ပြည်ထောင်စုရဲ့မြို့တော်မှာလက်နက်တွေကင်ဆောင်သွားလာတာကိုတားမြစ်ထားတာဟာအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့မကိုက်ညီဘူးဆိုပြီးအမေရိကန်ပြည်ထောင်စုတရားသူကြီးတဦးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဝါရှင်တန်ဒီစီမြို့တော်တွင်အင်းအပြင်လက်နက်ကင်ဆောင်ခွင့်ကိုတားမြစ်ထားတာဟာဆိုရင်အခြေခံဥပဒေနဲ့လုံးဝမကိုက်ညီတာကိုတွေ့ရတယ်လို့ပြည်ထောင်စုတရားသူကြီးဖရက်ဒရစ်ရှီလင်ကစနေနေ့မှာပြောဆိုခဲ့တာပါအမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန်ဒီစီမှာကအိမ်အပြင်လက်နက်ကင်ဆောင်ခွင့်ကိုတားမြစ်တဲ့ဥပဒေရှိနေတာပါအခုအခါမှာတော့မြို့တော်တွင်မှာမှတ်ပုံတင်ထားတဲ့ပစ္စတိုတနတ်ကင်ဆောင်ချသူတွေကိုမဖမ်းဖို့ဒီစီရဲချုပ်ကေတီလန်နီယာကအတီးပြုတ်အမိန့်ထုတ်ပြန်ထားပြီးဝါရှင်တန်ဒီစီရဲတွေကိုညွှန်ကြားထားတဲ့အကြောင်းဒီဝါရှင်တန်ဖို့စ်သတင်းစာကြီးကတနင်္လာနေ့မှာရေးသားပါတယ်ရှင်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်American ပြည်ထောင်စုဟာကိုရီးယားကျွမ်းဆွဲဒေသမှာတင်းမာမှုတွေတိုးလာအောင်လုပ်နေတယ်လို့ဆက်ဆွဲပြီး American နိုင်ငံကို nuclear လက်နက်နဲ့တိုက်ခိုက်မှုတွေလုပ်မယ်လို့မြောက်ကိုရီးယားထိပ်တန်းစစ်အရာရှိတူကချိန်ချောက်လိုက်ပါတယ်အခုလိုတိုက်ခိုက်ဖို့အတွက်တာဝန်ပြည့်ဒုံးကျည်နဲ့ပြစ်လွန်နိုင်အောင်မြောက်ကိုရီးယားဘက်ကစူးစမ်းနေတာဖြစ်ပြီးအရင်ကလည်းအခုလိုပဲချိန်ချောက်မှုတွေပြုလုပ်ခဲ့တာပါတကယ်လို့မြောက်ကိုရီးယားရဲ့အချုပ်အခြာအာဏာကို American ဘက်ကထိပ်ပါဖို့စူးစမ်းမယ်ဆိုရင်မြောက်ကိုရီးယားဘက်က American သမ္မတအင်ဂျူနဲ့Pacific တမုတ်တရားတဝိုက်မှာချထားတဲ့ American စစ်တပ်အခြေစိုက်စခန်းတွေကို nuclear ထိပ်ဖူးတဲ့ rocket ဒုံးကျည်တွေနဲ့ပစ်ခတ်မယ်လို့တနင်္လာနေ့ကမြောက်ကိုရီးယားစစ်တပ်အကြီးအကဲတူဖြစ်တဲ့ဟွမ်ပျွန်ဆိုကပြောကြားလိုက်တာဖြစ်ပါတယ်
တောင်ကိုရီးယားစီးဝါဂရုတင်ပေါ်နေမြုပ်မှုမှာလွတ်မြောက်ခဲ့ကြတဲ့ចောင်းသူចောင်းသား6ဦးတို့ကဒီဂရုတင်ပေါ်နေမြုပ်ချိန်မှာထွက်ပြေးလွတ်မြောက်ခဲ့ကြတဲ့တင်ပေါ်ဝန်ထမ်း15ဦးတို့ကိုတရားစွဲဆိုထားတဲ့အန်ဆန်မြို့ကတရားရုံးတရုံးမှာတနင်္လာနေ့မှာထွက်ဆိုချက်ပေးခဲ့ကြပါတယ်နေမြုပ်ဂရုတင်ပေါ်ကမာလိမှုအပါအဝင်အသက်ဘေးကလွတ်မြောက်ခဲ့တဲ့ဂရုတင်ပေါ်ဝန်ထမ်းတွေဟာလူသတ်မှုကအစအခီးတဲ့တွေရှိနေစေတင်ပေါ်ကိုစွန့်ပစ်ခဲ့မှုအစုံဆွဲဆိုချက်တွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်ထွက်ဆိုချက်ပေးခဲ့ကြတဲ့ထဲကចောင်းသူလေးတဦးကတော့တင်းမောနှိမ့်မြုပ်ချိန်မှာသူတို့ကိုကို့အခန်းထဲမှာပဲနေကြဖို့တင်းမောဝန်ထမ်းတွေကညွှန်ကြားခဲ့တဲ့အကြောင်းနဲ့တင်းမောခန်းထဲကိုရေရွေစပြီးဝင်လာချိန်ထိသူတို့ညွှန်ကြားချက်ကိုလိုက်နာပြီးအခန်းထဲမှာနေထိုင်ခဲ့ကြတဲ့အကြောင်းပြောဆိုခဲ့ပါတယ်။အသက်ငယ်အင်ကြီးတွေဝတ်ရေပေါ်မှာမျှော်ပြီးတကားပေါက်စီကိုသွားကြတာမှလည်းတင်းမောကတစ်ဖက်ကိုစောင်းသွားပြီးတကားပေါက်ကသူတို့ခေါင်းပေါ်မှာရှိနေခဲ့ကြတယ်လို့ចောင်းသူတွေကပြောပါတယ်။သူတို့ကိုတင်းမောကန်းအပြင်ဘက်မှာရှိနေတဲ့တခြားចောင်းသူចောင်းသားတွေကဆွဲထုတ်ခဲ့ကြရတာပါ။နောက်ចောင်းသူလေးတယောက်ကတော့သူ့မရောလွတ်မြောက်လာတဲ့တခြားသူတွေကိုပါ တင်းမောဝန်ထမ်းတွေကူညီခဲ့ကြတာမဟုတ်ဘူးလို့ထွက်ဆိုခဲ့ပါတယ်။အခုထွက်ဆိုချက်ပေးကြတဲ့ကျောင်းသူကျောင်းသားအဖွဲ့ကတော့အမှုမှာထွက်ဆိုချက်ပေးကြမဲ့ကလေး85ယောက်ထဲကပထမဆုံးအဖွဲ့ဖြစ်ပါတယ်။ဧပြီလ16ရက်နေ့စီဝဂရုတင်မောနှိမ့်မြုပ်ခဲ့တာမှာလူ300နီးပါးတေဆုံးခဲ့ကြရမှုမှာတော့အများစုကအင်ချွန်းကနေဂျေဂျူးကျွန်းစီကိုလေလာရေခီးထွက်ခဲ့ကြတဲ့အထက်တန်းကျောင်းသားလေးတွေဖြစ်ပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းမတီညင်းတဲ့ဒေသကစစ်တပ်အခြေစိုက်စခန်းနာမှာလမ်းမေးထောင်ဘုံတလုံးပောက်ကွဲခဲ့တဲ့အတွက်12နှစ်တမီလေးတေဆုံးခဲ့ရပါတယ်။နောက်မင်းကလေး2ဦးအပါဝင်9ဦးလည်းဒဏ်ရာရရခဲ့ကြတာပါ။ထိုင်းတောင်ပိုင်းပတ္တနီခရိုင်မှာဆန်ဘူရီအရက်ကစစ်တပ်အခြေစိုက်စခန်းနာမှာအခုပောက်ကွဲစေတဲ့ပစ္စည်းတွေထည့်သွင်းထားတဲ့ဘုံကိုတဘုံတို့ယူဆရသူတွေကဖောက်ခွဲခဲ့တာဖြစ်ပါတယ်။အဲဒီရန်မှာရှိတဲ့မွတ်စလင်ဘလီဝုဒ်ကျောင်းတစ်ခုကိုလုံခြုံရေးအဆောင်ယူရာကနေပြန်လာတဲ့စစ်သားတွေကိုပြစ်မှတ်ထားပြီးဖောက်ခွဲခဲ့တာဖြစ်ပါတယ်။ဒါဟာမွတ်စလင်တွေရဲ့ရမဒန်ဥပုသ်ထွက်နေမှာတိုက်ခိုက်ခဲ့တာပါ။
မွတ်စလင်တို့ရဲ့ရမဒန်ဥပုသ်လပြီးဆုံးတဲ့အချိန်အမှတ်ဖြစ်တဲ့ကဘာတလွားကတန်ပေါင်းများစွာသောမွတ်စလင်တွေဟာ Eid al-Fitr လို့ခေါ်တဲ့ဤပွဲတော်ကိုဆင်နွှဲနေကြပါတယ်။အင်ဒိုနီးရှား၊ဤဂျစ်တို့လိုနိုင်ငံတွေမှာတော့ဆုတောင်းပွဲတွေကျင်းပတာတနင်္လာနေ့စားတောက်ပွဲတွေကိုပျော်ပျော်ရွှင်ရွှင်စုစည်းကျင်းပနေကြပေမယ့်လေအခုအာလတ်ရဲ့အတွက်ဂါဇာကမ်းမြောင်ဒေသနဲ့မလေးရှားတို့လိုနိုင်ငံတွေမှာတော့အပြည့်အဝမပျော်ရွှင်နိုင်ကြပါဘူး။မလေးရှားနိုင်ငံကွာလာလမ်ပူမြို့ကအမျိုးသားဗလီမာတော့ဆူတောင်းသူတွေကဒီလအစောပိုင်းယူကရိန်းအရှေ့ပိုင်းမှာပြစ်ချခံခဲ့ရတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ပြစ်ချမှုမှာတေဆုံးခဲ့ကြရသူတွေနောက်မလာတော့ကတရုတ်နိုင်ငံဘေကျင်းမြို့တော်ကိုပြန်တန်းနေစဉ်အတွင်းပျောက်ဆုံးခဲ့တဲ့မလေးရှားလေကြောင်းလိုင်းလေယာဉ်မှာလိုက်ပါသွားကြသူတွေအတွက်ဆူတောင်းခဲ့ကြပါတယ်အစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေခေတ္တရပ်ဆိုင်းနေခြင်းအတွင်းဂါဇာကမ်းမြောင်ဒေသမှာတော့မွတ်စလင်တွေစုတောင်းပွဲတွေကျင်းပခဲ့ကြပြီးသတင်းသုံးဖက်ကြားတိုက်ပွဲတွေအတွင်းသေဆုံးခဲ့ရသူ1000ကျော်လို့အတွက်ဝန်းထဲပူဆွေးမှုတွေကိုဖော်ပြခဲ့ကြပါတယ်။ Eid al-Fitr ဤပွဲတော်ဟာဆိုရင်နှွေးထွက်ခြင်းကနေနေဝင်ခြင်းအထိအစားအစာစားသောက်မှုကိုတလတာရှောင်ကျဉ်ရတဲ့ရမဒန်ဥပုသ်လအတွင်းရရှိခဲ့တဲ့မုံမြတ်တန့်စင်မှုတွေအတွက်အခမ်းအနားကျင်းပကြတာဖြစ်ပါတယ်ရှင်။ Direct from Washington.
The Voice of America, VOA. တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိန်ကီထိုက်တို့ကပြောပြသွားတာပါရှင်။တရုတ်မြန်မာနယ်စပ်ဒေသလိုင်ဇာမြို့မှာကျင်းပနေတဲ့တိုင်းသားလက်နက်ကိုင်ဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲကိုဒီကုလသမဂ္ဂဒုက္ခမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်နဲ့တရုတ်အစိုးရကိုယ်စားလှယ်တို့တက်ရောက်ခဲ့ပါတယ်။အဲ့ဒီမှာကုလသမဂ္ဂနဲ့တရုတ်အစိုးရတို့ရဲ့မြန်မာအပေါ်သဘောထားရည်တည်ချက်တွေကိုရှင်းပြခဲ့တာဆိုတော့ဘာတွေကိုအဓိကပြောပြခဲ့တယ်လဲဆိုတော့ကိုလိုက်ဇာညီလာခံကိုရောက်နေတဲ့ကိုမှုစော်ကြီးပြောပြပါအောင်ရှင်
။ဟုတ်ကဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စဲညှိနှိုင်းအဖွဲ့ NCCT မှာပါဝင်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲတတိယနေ့နေကင်းပိုင်းပြန်လည်စတင်ချိန်မှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်မစ္စတာနမ်ဘီယာနဲ့တရုတ်အစိုးရရဲ့ကိုယ်စားလှယ်တို့လေးလာသူအဖြစ်ပါဝင်တက်ရောက်လာကြတာဖြစ်ပါတယ်။မစ္စတာနမ်ဘီယာကကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ရဲ့တဝန်လွှာကိုအခုလိုဖတ်ကြားခဲ့ပါတယ်။
The Secretary says, I have followed closely the developments with respect to the peace process in Myanmar and my special advisor Vijay Nambiar has been keeping me informed of its progress.
Mr. Nambiar ပြောသွားတာကတော့ကုလသမဂ္ဂအတွင်းမှုချုပ်ဟာမြန်မာပြည်ကငြိမ်းချမ်းရေးဖြစ်စဉ်တွေကိုအနီးကပ်လေ့လာဆောင်ကြည့်နေပြီးစိတ်ဆက်ဆွေးနွေးမှုတွေတိုးတက်လာတဲ့အတွက်အားရမိကြောင်းပြောဆိုတာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့တဝန်လွှာမှာတပြည်လုံးပြစ်ခတ်ရက်စဲပြီးနိုင်ငံရေးဆွေးနွေးပွဲမူပေါင်းတွေချမှတ်နိုင်ရင်ဒါဟာအရေးပါတဲ့သမိုင်းဝင်လမ်းစုံကိုရောက်ပြီလို့အတိအမှတ်ပြုရမှာဖြစ်ကြောင်းဒီအတွက်ကြိုးပမ်းအားထုတ်မှုတွေအထူးလိုအပ်နေပြီးဒါကိုကျော်လွှားနိုင်မယ်လို့လည်းအတိအမှတ်ပြုကြောင်းနဲ့ရီမန်းချက်တွေအတွက်260ကျော်အခက်ခဲတွေကိုဖြတ်တန်းခဲ့တာကိုလည်းအတိအမှတ်ပြုကြောင်းပါရှိပါတယ်။ဒါအပြင်ဆွေးနွေးပွဲတွေဆောင်ရွက်ရမှာလိုအပ်လာမယ်ဆိုရင်အကြံဉာဏ်နဲ့အခြားအထောက်ပံ့တွေကိုကုလသမဂ္ဂနဲ့နိုင်ငံအသီးသီးကပံ့ပိုးဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုပါတယ်။ဒီကနေ့ဆွေးနွေးပွဲကိုတရုတ်ပြည်သူသမ္မတနိုင်ငံကအာရှရေးရာအထူးတန်တမန်မစ္စတာဝိုင်ယင်ဖန်မတက်ရောက်နိုင်ပဲသူ့ရဲ့ကိုယ်စားမစ္စတာထောင်ယန်းမြန်မာအမည်ဦးထွန်းရင်ကတက်ရောက်ခဲ့ပါတယ်။တရုတ်အစိုးရရဲ့ရည်တည်ချက်တဲ့သဘောထားဟာမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ငြိမ်းချမ်းရေးအမြန်ရရှိဖို့လိုလားကြောင်းနဲ့ဒီအတွက်လိုအပ်တဲ့အကူအညီတွေပေးသွားမှာဖြစ်ကြောင်းကိုသူကအခုလိုမြန်မာစကားနဲ့ပြောဆိုပါတယ
်။အပြစ်အခါရစင်းရဲနဲ့ပတ်သက်ပြီးတော့တကယ်လို့တင်းချင်းရဲ့ရစီရဲနဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာဖက်ကမစ္စမြဖက်ကဟုတ်လားလောအကျစီလို့ရှိရင်ကျွန်တော်တို့တတ်နိုင်တယ်လို့အကူအညီကျွန်တော်ပေးနိုင်ပါတယ်လို့ကျွန်တော်တို့ဒီမှာကျွန်တော်ပြောချင်ပါတယ်နောက်ဆုံးအနေနဲ့ဟုတ်လားမြန်မာနိုင်ငံရဲ့ဒီနေ့အခြေရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာမြန်မာနိုင်ငံပြည်သူပြည်သားများနဲ့ ဆန္ဒနဲ့ကဲ့နေရုံသမကကျွန်တော်တရုတ်ပြည်သူပြည်သားများရဲ့ဆန္ဒနဲ့ကဲ့နေပါကဲ့နေပါဒီမှာဖုံးတော်တိုးရလာမယ်ဆိုလို့ရှိရင်ကျွန်တော်နှုတ်နှစ်ဖက်ကကျွန်တော်ဖက်ပေါင်းဆောင်ကနေပြီးတော့ကျွန်တော်စီးပွားရေးပူပေါင်းဆောင်ရွက်မှုတွေအားလုံးလုပ်နိုင်စရာကဲ့နေစရာအများကြီးပါအဲ့ဒီနေ့စောစောစီစီရောက်နေပါတယ်လို့ကျွန်တော်ဆိုလာပါ
အခုလိုကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့တရုတ်အစိုးရကိုယ်စားလှယ်တွေတယောက်ဆွေးနွေးတဲ့အပေါ်မှာ NCCT အဖွဲ့ဝင်ဦးခွန်ဥက္ကာကအခုလိုပြောဆိုပါတယ
်တို့လာတဲ့အတွက်ကတော့ဘာဖြစ်ဖြစ်အာမခံချက်တော့တုံတရားရှိတာပေါ့အာမခံပေါ့ဗျာဒီကိစ္စကကိုယ်အိမ်တွင်းရေးအတွင်းရေးမဟုတ်ဘဲနဲ့ဘလို့ဖြစ်တယ်ဘလို့ပြတ်တယ်အပြန်လာဘလို့ညှိနှိုင်းတယ်တိုင်းပါတရားလည်းဘာတွေလျှော့လဲဆိုရဘက်ကလည်းဘာတွေလျှော့လဲအဲ့ဒီအပေါ်မှာတော့တက်သေးရှိတာပေါ့ဗျာတက်သေးရှိတော့အဲ့ဒီတက်သေးကအမကန်ကြဖြစ်တာပေါ့ဘသူမှားတယ်ဘသူမှန်တယ်ဘသူကတရားလွန်တယ်ဘသူကရှော့ပေါ့ပေးတယ်ပေါ့ဗျာဘသူကသဘောထားတင်းမာတယ်ပေါ့ဒါမျိုးကသူတို့ကစောင့်ကြည့်ပြီးတော့မှသိရတာပေါ့ဗျာ
မစ္စတာနမ်ဘီယာဟာတိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ဆွေးနွေးပွဲကိုတတိယအကြိမ်တက်ရောက်ခဲ့တာဖြစ်တယ်လို့တရုတ်အစိုးရကုစလေအဖွဲ့ဟာလည်းဒုတိယအကြိမ်ပါဝင်လာတာဖြစ်ပါတယ်ဒီလိုတိုင်းသားလက်နက်ကိုင်အဖွဲ့ကြီးညှိနှိုင်းပြီးရင်တော့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့နောက်လပထမပတ်လောက်မှာထပ်မံဆွေးနွေးနိုင်ပွဲရှိနေပါတယ
်ကျေးဇူးပါကိုမိုးစောရေ2014ခုနှစ်ဒီတိခတ်ပါရှင်2014ခုနှစ်ဂျားဖြတ်ရွေးကောက်ပွဲနဲ့2015ခုနှစ်ထွေထွေရွေးကောက်ပွဲတွေမှာကျင့်သုံးမဲ့ဤဥပဒေတွေနဲ့ညွှန်ကြားချက်တွေကိုမကြာမီရပ်ပိုင်းအတွင်းမှာထုတ်ပြန်တော့မှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကပြောခွင့်ရှိသူတဦးက VOE ကိုပြောပါတယ်ရွေးကောက်ပွဲဝင်ကြမဲ့နိုင်ငံရေးပါတီတွေကတော့အခုထုတ်ပြန်မဲ့ဤဥပဒေတွေနဲ့ညွှန်ကြားချက်တွေရဲ့အာသာချက်အားနည်းချက်တွေကိုသုံးသပ်ပြီးတော့ပြန်လည်တင်ပြဖို့ရှိတယ်လို့ဆိုပါရယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင
်2010ရွေးကောက်ပွဲတုန်းကပြည်သူ့တော်အမျိုးသားလွတ်တော်နဲ့ပြည်내တိုင်းဒေသကြီးလွတ်တော်ရွေးကောက်ပွဲဆိုင်ရာဤဥပဒေတွေကအချက်44ချက်ကိုအခုခါမှပြင်ဆင်လိုက်တာဖြစ်တယ်လို့ပြည်တော်ရွေးကောက်ပွဲကော်မရှင်ယုံကြည်ကြရမှုဦးတောင်းလိုင်ကပြောပါတယ်အခုပြင်ဆင်လိုက်တဲ့ဤဥပဒေတွေဟာလာမယ့်2014ဂျာဖြတ်ရွေးကောက်ပွဲနဲ့2015အထွေထွေရွေးကောက်ပွဲကစပြီးတော့အကျိုးသက်ရောက်မှုရှိလာမယ်လို့လည်းသူကပြောပါတယ်တစ်ဆက်တည်းမှာပဲအခုပြင်ဆင်လိုက်တဲ့ဤဥပဒေထဲမှာအစောပိုင်းတုန်းကအခြားမဲဆန္ဒနယ်တွေမှာဒေါ်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးပါတီခေါင်းဆောင်တွေအနေနဲ့ကိုယ်စားလှယ်လောင်းတွေအတွက်မဲဆွဲစည်းရုံးတာမျိုးပိတ်ပင်တဲ့ညင်ကြားချက်တွေရှိခဲ့တယ်ဆိုတာနဲ့ပတ်သက်လို့အခုထုတ်ပြန်မဲ့ဤဥပဒေထဲမှာတော့ထက်သွင်းရေးဆွဲတာမျိုးမရှိဘူးလို့ကော်မရှင်ပြောခွင့်ရှိသူဦးတောင်းလိုင်ကပြောပါတယ်အခုထုတ်ပြန်မဲ့ဤဥပဒေထဲမှာလွတ်လပ်စွာမဲဆွဲခွင့်ရှိတယ်ဆိုတဲ့အချက်ကဒေါ်အောင်ဆန်းစုကြည်အနေနဲ့လည်းစိတ်ကြိုက်မဲဆွဲနိုင်တယ်ဆိုတဲ့သဘောဖြစ်တယ်လို့ဦးတောင်းလိုင်က VOA ကိုပြောပါတယ်
အဲ့ဒီမှာကျွန်တော်လေးမျိုးထည့်ပေးတာလေနံပါတ်၁ကအဲ့ဒီမှာကိုယ်စားလှယ်လောင်းပေါ့နော်ဦးကနေဒီကိုယ်တိုင်သွားစီးရုံးလို့ရတယ်သူပြီးရင်သူ့ရဲ့ရွေးကောက်ပွဲကိုယ်စားလှယ်ပေါ့နောက်တစ်ခါသူတို့ပါတီကိုယ်စားလှယ်တစ်ဆက်ကအဲ့ပုဂ္ဂိုလ်ရဲ့ပါတီကိုယ်စားလှယ်နော်အဲ့မှာပါတီကိုယ်စားလှယ်ဆိုတဲ့နေရာမှာတချို့တော်တော်များများ NLD ကိုနှုံးမိနေတာရှိတယ်ဆိုကြဆိုလိုချင်တာဒေါ်အောင်ဆန်းစုကြည်ရောပြောလို့ရလားဆိုတော့ဒေါ်အောင်ဆန်းစုကြည်လည်းရတယ်အဲ့ပါတီကဘလူးဖြစ်ပြီးရတယ်မကြမ်းသက်တာဟုတ်အဲ့ဒါ open ဖွင့်ပေးတာလားနောက်ထပ်လွတ်တော်ကိုယ်စားလှယ်ကလောင်းတာပေါ့နော်သူကြိုက်တဲ့ပုဂ္ဂိုလ်တယောက်ပေါ့သူကနေစာနဲ့ officially ခုယူထားတဲ့ပုဂ္ဂိုလ်တယောက်အဲ့လိုပုဂ္ဂိုလ်လေးမျိုးဒါအဲ့ဒီမေဆန္ဒနေမှာဟောပြောဆွေးနွေးလို့ရတာ
ဒီဤဥပဒေတွေကိုပြင်ဆင်တဲ့နေရာမှာနိုင်ငံတကာစံနှုန်းတွေနဲ့ကိုက်ညီအောင်ဥရောပသမ္မတရဲ့အကြံပြုချက်တွေကိုပါရယူထားတယ်လို့ဦးတောင်းလိုင်ကပြောပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲနိုင်ငံရေးပါတီတွေဘက်ကတော့သူတို့အနေနဲ့အခုထွက်ပေါ်လာမဲ့ဤဥပဒေထဲမှာမကြိုက်နှစ်သက်တဲ့အချက်တွေရှိနေတဲ့အတွက်ပြင်ကျင်နာတွေပြင်ဖို့အကြံပြုချက်တွေပေးပို့ထားတယ်လို့လည်းပြောဆိုကြပါတယ်အတိုက်ခံပါတီ NLD ကလည်းဒီကော်မရှင်ရဲ့ဤဥပဒေထဲမှာပြင်ကျင်တဲ့အချို့အချက်တွေကိုပြင်ဖို့ညင်ညာချက်တစ်စောင်ထုတ်ပြန်ထားတယ်လို့အဖွဲ့ချုပ်ဗဟိုလုံးမှုဆောင်တဦးဖြစ်တဲ့ဦးထွန်းထွန်းဟင်က VOA ကိုပြောပါတယ်
ကျွန်တော်တို့အချို့အစားတွေကကျွန်တော်တို့ပြင်ဖို့အရေးရှိပါတယ်အဲဒီပြင်တဲ့ဥစ္စာတွေရှိပါတယ်အဲဤဥပဒေထဲမှာညင်ညာချက်ထဲမှာကျွန်တော်ပြင်ညာတွေရှိပါတယ်ပြင်ကျင်တဲ့ဥစ္စာတွေရှိပါတယ်ခင်ဗျာဟိုညင်ညာချက်ကျွန်တော်တို့ဆက်ချက်ရှိပါတယ်ခင်ဗျာကျွန်တော်တို့ပြောနေတယ်ကျွန်တော်တို့ကအဲ့ဒါကိုပြင်ညင်ပါတယ်လို့ကျွန်တော်တင်ပြထားတာရှိပါတယ်နောက်2014 2015မှာနှစ်ခုလုံး affected နေမဖြစ်ဘူးဆိုလို့ဆိုတာသူကတော့ဒါကော်မရှင်ကတော့သူက2015မှာနောက်ထပ်တစ်ခါချပ်ပြီးညွန်ကြားချက်ထုတ်လို့ရှင်လေအဲညွန်ကြားချက်ကိုကျွန်တော်ပြန်ကြည့်ရမှာပဲလေ
အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကတော့အခုပြင်တဲ့ဤဥပဒေထဲမှာသူတို့လက်မခံနိုင်တဲ့အချက်ကတော့မဲဆွယ်စည်းရုံးခွင့်ကာလကိုတစ်လသာတတ်မှတ်ပေးတဲ့အချက်ဖြစ်တယ်လို့လည်းပါတီဥက္ကဋ္ဌဦးကမောင်ဆွေကပြောပါတယ
်ဒီတိုင်းပြင်ဒီတိုင်းတော့လည်းပဲကျန်းမာရေးဖွယ်ရှိတော့အောင်သူတို့ဘက်ကအပြင်းမပြေးပါဘူးအဲ့ခါမှာကျွန်တော်တို့လိုပါတီနေတွေကစိတ်မတက်နိုင်တဲ့အခါမှာရောက်အောင်သွားဖို့လည်းမြန်မရှိနိုင်ပါဘူးဗျအဲ့ဒါကိုကျွန်တော်အပြင်မှာကျွန်တော်ရောက်အောင်သွားဖို့ဆိုတာအဲ့လိုမျိုးကြီးကအခက်အခဲရှိတော့ဘူးကော်မရှင်ကသိရှိရမှာမဟုတ်နားတယ်ရောပေါ့မှာမတူပါဘူးဗျအဲ့တော့ဆက်လာပဲဆိုတော့မျိုးချော်တော့နည်းနည်းလေးဟိုကြည့်ပြောမှုညီနိုင်မှုတဲ့သဘောတရားမတက်ဝင်ပါဘူးအဲ့ဒါကိုကျွန်တော်တို့ကြည့်လဲပါဘူးခင်ဗျအဲ့ဒါပါပဲ
ရွေးကောက်ပွဲကော်မရှင်အနေနဲ့အခုလိုပြင်ဆင်ထားတဲ့ဤဥပဒေတွေကို Damai juga beri macam dombo top yang mahu Taina Badi cuka lelak makanan bulu biasa barai. Nampak dia bayar dua mah pujuk bawain Taina Badi kuku gak juga beri komisen tiga dua songwe. Tangkan hari lalu le, siang dia nama demokrasi pujuk SNLD ya adui dua mu usai nyulingah biasa barai.
Wah, juga beri komisen dua kuen tahu lah. Tapi Badi lawak sih macam Taina Badi ni apa? Jauh komisen ah iba Badi tu kau kau dua ni jauh. Nampak cium long lawu dua ni kaya. Long lawu tu, adi kalau Jadi parti dia ni bela komision, oh, tuyau lah. Ia cing tahu lah. Komision ni di, ni bawa bawa parti ni tu. Ah, macam jadi tuyau lah, kan? Eh, mana? Tuyau lah, ni tu bawa. Aku ada tu koma tu ni ada boleh hold. Aku ada tu sini kalau tu koma.
Newbury biasanya drama, amal lawan amagan ngigo, ngaji ngah dengan ni jatuh ni membetemu, pialai tama kebiro. Ayeng amagan ngigo, nengenor bana api time me, aku kamera juga buat nene duregu, ngibian top bebo biasan hari lalu le udang lenga sebjawari. Nabi nataun sese juga buat madonga, amyau biasanya api kere mesin kisane, jodi me kisari gule, aku juga buat ma seni dia api aw, ya pelumu buat ziri, asoya mahu dia buat ziri ne pudu api shalu song jabo gule, biasanya drama terdun hari lalu udang lenga sebjawari. พี่น้องทุกคนเวกคอมมิชชั่นของนักท่องเที่ยวก็เวกบีมาเปลี่ยนเลยเพื่อสิ่งที่เราพิจารณาแต่เราจะเสียก็เวกมาบีแค่ไม่พอดีนั่นเลยแรงเด็ดดาจีทราวเมสันนั่นเองนี่วันนี้เราเชื่อเพียงแค่บุเร่เสียส่วนละเท่าโบโจจีฮาวูเตียก้าและสิ่งคอมมิชชั่นโอกระอาพีสามารถนี่ได้เลยพิบาร์เลยครับเนี่ย
ท่านผู้ชมครับมันง่ายมากพี่เห็นเจ้าเล่ห์มือเลือกแล้วเราคุณจะทำการลุกขึ้นคุยเลิกกับชิจูกันไหม พัฒนาอยู่ตัวนี้ชินดีแล้วเลยทั้งพี่วิบันตัวบาร์เลยที่เราทุกท่านมุ่งมั่นเชื่อพี่วิบันพี่เอาเลยก็ลาตัวเราในเดือนลูเบล่าพี่เอาที่ไหนเชื่อเนี่ยมาพี่เอาหน้าล่าสุดเราเองกันเนี่ยได้ยินลายเสียงมาสุนิมาพี่ไปเลยพาวเวนสุนิลูเลยตัวท่าเชื่อเนี่ยเนี่ยสตัวยามเมทัลโฟนนั่นบ้างกูวิวเอฟโฟนนั่นบ้างที่นี่ตัวยานเนี่ยต้องเชื่อเนี่ยงางางาลิวจุดเต็มเปิดทั้งลูกยาบาร์เลยกูได้มาพาวเวนนั่นดูเนี่ยเลยอีเมลเนี่ยเว็บพี ဆွေးနွေးကြဖို့လည်းဖိတ်ခေါ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်း VOE မြန်မာပိုင်းရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့သတင်းအချင်းချုပ်ကိုနှားဆင်ရမှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါရှင်။နိုင်ငံပေါင်း30ကျော်မှာ TV အဆုတ်ယောဂဝေဒနာအမြင့်ပြတ်ဖေရှားပြည်ရေးအတွက်အစီအစဉ်တွေရေးဆွဲနေတယ်လို့နိုင်ငံတကာလူထုကျန်းမာရေးအရာရှိတွေကပြောပါရတယ်။အဲ့ဒီနိုင်ငံတွေမှာတော့အဆုတ်ယောဂဖြစ်ပွားမှုနှုန်းဟာအနည်းငယ်ပဲရှိတော့တာပါ။ဒါကြောင့်ဒီယောဂကူးစက်မှုနှုန်းကို3%အဆင့်အထိရောက်အောင်အဓိကထားဆောင်ရွက်ဖို့ဖြစ်ပါတယ်။ VOA သတင်းတောက် Jessica Berman ရဲ့သတင်းလွှာကိုဦးဆက်မိုးဝေကပြောပြမှာပါရှင်
။ကောင်းပါပြီ။နှစ်စဉ်နိုင်ငံပေါင်း33နိုင်ငံကသူတို့ရဲ့နင်းမြေပိုင်နဲ့တွင်လူပေါင်းတသန်းမှာTB အဆုတ်ယောဂဝေဒနာတွေ့ရှိမှုပေါင်းက100တောင်မပြည့်ဘူးလို့အစီရင်ခံကြပါတယ်။အဲ့ဒီနိုင်ငံတွေထဲမှာဂျော်ဒန်နိုင်ငံ UAE မော်လ်တာဂါဇာကမ်းမြောင်ဒေသနဲ့မြစ်ရဲ့အနောက်ဖက်ခြမ်းဒေသတွေပါဝင်ပါတယ်။လက်ရှိအချိန်မှာဖြစ်နေတဲ့ကူးစက်မှု35,500လာရှိပြီး10,000လောက်ဟာတည်ဆုံကုန်ကြပြီလို့ဆိုပါတယ်။အခုလိုလှုပ်ဆောင်မှုပြင်ဆင်ထားတာကတော့2035ခုနှစ်အရောက်မှာလူဦးရေတသန်းမှာဖြစ်ပွားမှုနှုန်းဆယ်ရောက်တဲ့မကြုံအောင်ရှော့ချနိုင်မှုဖြစ်ပါတယ်။နိုင်ငံတကာလူထုကျန်းမာရေးတာဝန်ရှိသူတွေဟာအဲ့ဒီအရက်ဒေသမှာအဆုတ်ယောဂါပပျောက်ရေးလုပ်ငန်းအတွက်ညှိနှိုင်းဆွေးနွေးမှုတွေပြုလုပ်နေပါပြီ။နောက်ဆုံးရည်မှန်းချက်ကတော့အဲ့ဒီတိုင်းပြည်တွေမှာ2050ခုနှစ်အရောက်မှာ TB အဆုတ်ယောဂါလုံးဝကင်းစင်ပပျောက်သွားစေဖို့ပဲဖြစ်ပါတယ်။ Giovanni Battista Mil Yuriha ဥရောပတိုက်အသက်ရှူလမ်းကြောင်းဆိုင်ရာအဖွဲ့ရဲ့အထူးရေးတွင်မှုဖြစ်သလိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အဆုတ်ယောဂါနဲ့အဆုတ်နဲ့ဆိုင်တဲ့ယောဂါများဆိုင်ရာပေါင်းစပ်ညှိနှိုင်းဆောင်ရွက်မှုဌာနရဲ့ညွှန်ကြားရေးမှူးဖြစ်ပါတယ်
။ We need an extra coordination of all the areas, all the compartments of this TB control elimination program. And those are 8 main areas.
TB ယောဂါထိန်းချုပ်ရေးအမြင့်ပြတ်ဖယ်ရှားရေးအစီအစဉ်နဲ့ပတ်သက်လို့နေရာစုံကဏ္ဍပေါင်းစုံမှာညှိနှိုင်းမှုတွေတိုးမြင့်လှုပ်ဆောင်ဖို့လိုပါတယ်။နောက်ပြီးအဓိကကျတဲ့ဒေတာကြီး၈ခုရှိပါတယ်
။အဲ့ဒီအချက်ချာဒေတာကြီး၈ခုမှာဝင်ရောက်ဆောင်ရွက်ရမှာဖြစ်ပြီးအထူးစိုးရင်ရတဲ့အုပ်စုတွေလို့သတ်မှတ်ထားတဲ့ HIV ယောဂပိုးနဲ့နေထိုင်သူတွေ၊ဆင်းရဲနွမ်းပွားတဲ့လူမှုအဖွဲ့အစည်း၊အင်ဒီဂျင်တိုင်းပြည်တွေကနေရွှေ့ပြောင်းအခြေချသူတွေစသဖြင့်ပါဝင်ပြီးတော့အဲ့ဒီထဲမှာ TB ယောဂတိတိတသာကူးစက်နေမှုတွေကမတိမတာကူးစက်နေမှုတွေကို စစ်ဆေးနိုင်မှုအတွက်ရန်ပုံငွေတိုးမြင့်ပေးရေးကိစ္စလည်းပါဝင်တယ်လို့မီးယူရီကပြောဆိုပါတယ်။နောက်ပြီးတက်ဆိုင်ရာအစိုးရတွေအနေနဲ့တီဗီယောဂာနဲ့ဆေးမတိုးတော့တဲ့ယောဂာတွေကိုကုသရေးယောဂာရှိနေသူတွေကိုစီစီရေးစတဲ့သူတည်တဲ့လုပ်ငန်းတွေမှာဝင်ရောက်ရင်းနှီးကြခံတဲ့လို့သူကပြောပါတယ်။ဆင်းရဲချို့တဲ့တိုင်းပြည်တွေအနေနဲ့တီဗီယောဂာတိုက်ဖျက်ရေးအတွက်စိတ်အားထက်သန်နေတာကိုတွေ့ရတယ်လို့မီးယူရီကပြောဆိုပါတယ်
။ There are several studies showing that the treatment and prevention of tuberculosis is cost effective.So that the society
လေလာသူတေသနာပြုတွေ့ရှိချက်တွေအရတီဗီယောဂကုသမှုနဲ့ကြိုတင်ကာကွယ်မှုတွေဟာအလွန်ထိရောက်တာတွေ့ရပါတယ်။အဲဒီတော့လူမှုအသံဝိုင်းတစ်ခုမှာယောဂမဖြစ်အောင်ကြိုတင်ကာကွယ်ရေးအတွက်အသုံးပြုရတဲ့ရင်းနှီးမြှုပ်နှံမှုတန်ဖိုးဟာယောဂရှိလို့ကုသရခြင်းမှာအသုံးပြုရတဲ့စားရတဲ့အစမတန်ကိုနည်းပါးပါတယ်
။တီဗီယောဂအမြင့်ပြတ်ဖေရှားရေးမှာထပ်မံပြီးတော့တွန်းအားပေးချင်တာကတော့ဆင်းရဲနွမ်းပါခက်ခဲကြမ်းတမ်းတဲ့တိုင်းပြည်တွေမှာကုသပျောက်ကင်းနိုင်တဲ့အဲ့ဒီယောဂမဖြစ်အောင်ကြိုတင်းပြီးတော့ကာကွယ်ရေးကိစ္စတွေပြန်လုပ်ကြဖို့လိုတယ်လို့မီးယူရီကပြောဆိုလိုက်ပါတယ်ခင်ဗျာ
။ဥဆက်မိုးဝေပါရှင်။ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်လူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook မှာလည်းဖတ်ရှုနားဆင်နိုင်ပါတယ်။လိပ်စာက VOA Burmese Fan Page ဖြစ်ပါတယ်။ဇာတ်လမ်းပေါင်းကတော့ VOA BURMESE FAN PAGE ဖြစ်ပါတယ်ရှင်။နောက်တစ်ခါ VOA မြန်မာပိုင်းကနေ့စဉ်ထုတ်လွှင့်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအတွင်းမှာတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။ Asia Set 7ဂျူရုကနေဖမ်းယူနိုင်ကြပါတယ်ရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာပေါ်မှာလည်းအချိန်မရွေးဖတ်ရှုနားဆင်နိုင်ပါတယ်။လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပါအောင်ရှင
်။ဣသရဲနဲ့ဟမ်မတ်တွေကြားလူသားချင်းစာနာမှုအတွက်တတ်မှတ်ချက်တစ်စုံတရာမထားဘဲအ мян ဆုံးအပြစ်ခတ်ရက်စဲချဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တနင်္လာနေ့အစောပိုင်းမှာထုတ်ပြန်လိုက်တဲ့အခုဆုံးဖြတ်ချက်ဟာနှစ်ဖက်စလုံးအသေးချလိုက်နာပြီးတာရှိခမ်းမဲ့အပြစ်ခတ်ရက်စဲဖြစ်လာစေဖို့အတွက်လှုံ့ဆော်တဲ့ခြေလှမ်းတရားလို့ဆိုပါတယ်။ကုလသမဂ္ဂရဲ့ပါလက်စတိုင်းတမ်မတ်ကြီးကတော့ဒီကြေညာချက်ကနေတာရှိအပြစ်ရက်စဲလာမယ်လို့မျှော်လင့်ထားကြောင်းပြောပေမဲ့ဣသရဲရဲ့ရန်လုံမှုကိုကုလလုံခြုံရေးကောင်စီကပြင်းပြင်းထန်ထန်အရေးမယူဘူးလို့ဝေဖန်လိုက်ပါတယ်။ကုလသမဂ္ဂရဲ့ဣသရဲတမ်မတ်ကြီးကလည်းဟမတ်စ်တွေဟာဣသရဲဘက်ကို rocket အစင်းပေါင်း2500လောက်ပစ်ခတ်နေတာမို့အစ္စရေးကလက်တုံပြန်တိုက်ခတ်ခဲ့ရတာဖြစ်ပြီးအခုထုတ်ပြန်တဲ့ကြေညာချက်မှာဟမတ်စ်တွေနဲ့ပတ်သက်ပြီးတိတိကျကျဖော်ပြတာမတွေ့ရဘူးလို့ဆိုပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာမလေးရှားခီးတဲ့တင်လင်းပစ်ချခဲ့တာဟာစစ်ရာဇဝတ်မှုမြောက်နိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကပြောဆိုလိုက်ပါတယ်။ခီးတဲ့တင်လင်းကိုပစ်ချခဲ့တာဟာရာဇဝတ်မှုမြောက်နိုင်တဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်တယ်လို့လူ့ခွင့်ရေးကော်မရှင်နာမင်းကြီး Miss Navi Pillay ကတနင်္လာနေ့ကြေညာချက်မှာထည့်သွင်းပြောဆိုလိုက်တာပါ။American ပြည်တော်စုဟာကိုရီးယားကျွမ်းဆွေဒေသမှာတင်းမာမှုတွေတိုးနေအောင်လုပ်နေလို့နှုတ်နေတယ်လို့ဆွဆွဲပြီး American နိုင်ငံကို nuclear လက်နက်နဲ့တိုက်ခိုက်မှုတွေလုပ်မယ်လို့မြောက်ကိုရီးယားထိပ်တန်းခေါင်းဆောင်အရာရှိတဦးကချိန်ချောက်လိုက်ပါတယ်မွတ်စလင်တို့ရဲ့ရမဒန်ဥပုလ္လပြီးဆုံးတဲ့အထိမ်းအမှတ်ဖြစ်တဲ့ကဘာတလွှားကတန်ပေါင်းများစွာသောမွတ်စလင်တွေဟာ Eid al Fitr Eid ပွဲတော်ကိုဆင်နွှဲနေကြပါတယ်
တဲ့ရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြသွားတာပါရှင်။ဒီညနေခင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ဆူမွန်ပါ။အင်ဂျင်နီယာကတော့ဂျိုးဆပ်ဂီလ်ဖြစ်ပါတယ်။နောက်ထပ်2နာရီကြာမှာတော့တခါဆက်ပြီးတော့ထုတ်လွှင့်မှာမို့အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါရှင်။သောတာရှင်အားလုံးကိုစိတ်နှပြချမ်းမှချမ်းသာကြပါစေ။ကျမတို့မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်မှာပါရှင်။
This program has come to you from the Voice of America, Washington.